ဆရာဦးဆိုင်ကျော်ကျော်ခင်ဗျာဒီကချင်ပြည်နယ်မိုင်ကြိုင်မှာလုံမဲ့တိုင်းဒေသနဲ့ကန်အဖွဲ့တွေရဲ့ညီလာခံကိုဆရာတို့က UNA ကိုစားပြုပြီးတက်ရောက်မယ်လို့သိရပါလို့ပါဆရာဘယ်လိုများစီစဉ်ထားပါလဲဆရာ
ဟုတ်ကဲ့စီစဉ်တာတော့ကျွန်တော်တို့မနက်ဖြန်တပတ်ခါကျရင်ကျွန်တော်ကရှိရတာ UNA ပါတီညရော policy ကိုခုကိုအင်းနဲ့ကောင်ကလုံမဲ့ policy ကိုခုပေါ့အဲ့မှာတွေ့ဖို့ရှိပါတယ်အဲ့ဘယ်သူသွားမယ်ဆိုတော့အချမ်းချင်းတော့ရထားတာတော့ရှိတယ်ဗောလေအတီးပြုတ်ပြီးတော့ပဲဥမာဆွေးနွေးခွင့်များရရင်တော့ပြင်ပါကြားရတယ်ဆွေးနွေးမယ်ဆိုတော့ကျွန်တော်တို့မနက်ဖြန်တစ်ပတ်ခါကြိုင်တွေ့မယ်အဲဝေါ့ခ်ရှော့မှာတော့ပြင်ကျွန်တော်တို့ site meeting အနေနဲ့လုပ်ပြီးတော့အဲ့လိုဆုံးဖြတ်ဖို့တော့ရှိပါတယ်သူကတရားဝင်ဖိတ်စာနဲ့၅ရောက်ဖိတ်ကြားထားတာဗောလေတို့ UNE ပေါ်က23လောက်တွားရမှာဗော23လား24လားတရရပေါ့လေနိုင်ငံကြောင်းတွားမယ်ဗောမူဆယ်ဖက်ကတွားမှာဒါမှမဟုတ်မိဒီနာဖက်တွားမှာဗောအဲ့တော့နိုင်ငံကြောင်းလည်းမနေ့ကလောက်ကျမှကျွန်တော်သွင်းနေရမှာတကယ်ဘယ်သူတွားမလဲပဲလမ်းကတွားမလဲဒီလိုဗောလေ
အဲ့တော့တက်ရောက်မယ်ဆိုတော့ဆရာတို့အခုຢာထားတဲ့၅ဦးဗောလေဘယ်သူတွေများပါဝင်မလဲဆရာ
ဟုတ်ကဲ့လူကတော့အတိအကျမပြောရသေးဘူးကျွန်တော်ကချင်ကတယောက်ပါမှာဗောလေကရင်နဲ့လည်းပါမယ်မွန်နဲ့လည်းပါမယ်ရှမ်းနဲ့လည်းပါမယ်ရခိုင်နဲ့လည်းပါမယ်ဗောလေအဲ့တော့ကျန်းမာရေရဟားလာရှိတယ်။မနေ့ကံကြမှာပဲဟိုအတူပြုပြီးတော့နည်းနည်းပြန်တွားကြမယ်ဆိုတော့လုပ်ဖို့ရှိပါတယ်။ကျွန်တော်က12ပါတီတော့ရှိရမယ်။9ယောက်ပဲဖိတ်ထားတာဆိုတော့ရွေးချယ်ပြီးမှတည်ပြုရမှာဗျာ။အခုကတော့9ယောက်10ယောက်လောက်တော့တွားကျင်တဲ့လူတော့ရှိနေတာပေါ့လေ။9ယောက်10ယောက်တည်းကနေမှအားလုံးသဘောတူနေပြီးမှအဲ့လိုလုပ်မှရမယ်ထင်တယ်ကျွန်တော်ကတော့
။ဒီညီလာခံကိုတက်ရောက်မယ်ဆိုလို့ရှိရင်ရော UNA ကိုစားပြုပြီးတော့ဒီဆွေးနွေးခွင့်ရမယ်ဆိုလို့ရှိရင်ရောဗာဒီများထည့်သွင်းဆွေးနွေးဖို့များရထားတာမျိုးရှိပါသလားဆရာ။
အတိအကျရတာတော့မရှိသေးဘူးဒါပေမဲ့ကျွန်တော်တို့ UNA အမှုအပေါ်မှာပဲရက်တည်သွားမှာပေါ့လေဒါအမျိုးသားပြည်နယ်များအခြေခံတဲ့ဒီတော်စုပေါ့လေအမျိုးသားတန်းတူရေးပေါ့ကိုယ်ပိုင်ကြားရန်ခွင့်ရှိတဲ့ပုံစံနဲ့ပဲကျွန်တော်ကအဲ့လိုပဲရက်တည်ဖို့ရှိပါတယ်ဆက်ကြတဲ့ကျွန်တော် UNA ဒီ GenX 0နဲ့လည်းအများတန်းဖြည့်သွေးဆက်ဆံနေတယ်ဒီဒီပြင်ကလည်းထိုးပြီးတော့ဖတ်နေလဲကျွန်တော်တို့ UNA ဒီနေ့ကဖြည့်သွေးဆက်ဆံနေတာပဲအဲ့တော့တိုင်းကလည်းနဲ့ကန်လေးနဲ့ကျွန်တော်တို့ဒီအနေနဲ့တော့သူလည်းမပါကြဘူးမူတွေကလည်းနည်းကင်းနဲ့ကွာကြတာဆိုကျွန်တော်တို့ UNA အနေနဲ့ဘာမှပြဿနာမရှိလို့မြင
်တယ်။ကြာသေးရပိုင်းကလည်းဒါ UNFC အဖွဲ့ကိုစားပြုပြီးတော့ဒီရန်ကုန်မြို့မှာဒင်းသာရှင်းလင်းပွဲလုပ်တော့မှာပေါ့လေ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းအားလုံးနဲ့တပ်မတော်နဲ့အပြစ်ခတ်ရစဲရေးဆိုတဲ့ကြီးညာချက်ဖုတ်ပြန်ပေးဖို့ဆိုပြီးတောင်းဆိုတာမျိုးရှိတယ်ပေါ့ဆရာရဲ့။အဲ့ဒီအချက်ပေါ့ဆရာတို့ UNA ရဲ့သဘောထားကဘယ်လိုများရှိမလဲဆရာ။
UNA အနေနဲ့တော့ဒီဟာတော့ကျွန်တော်တို့ဆွေးနွေးထားဖို့ချင်းတော့မရှိဘူးပါလေဒါပေမဲ့ကျွန်တော်ကိုယ်တိုင်ကြောက်ဖူတာရှိပါတယ်အစိုးရဆက်ကတာတစ်ဖက်တည်းအဖြစ်ခက်ရဆဲရင်ကြီးညာလိုက်တော့ဒါအားလုံးပြီးတော့မှကိစ္စပဲလေနော်အဲ့လိုဆိုတော့ဒါတော့ကောင်းတာပဲတစ်ဖက်ပဲရရပြီးတော့ဟောအစိုးရဖက်ကပဲတစ်ဖက်ရအပြစ်ခက်ကြီးညာကြီးညာနှစ်ဖက်ပေါင်းပြီးကြီးညာကြီးညာနှစ်ဖက်ပေါင်းပြီးကြီးညာဆိုတော့ပိုကောင်းတာပေါ့ဗျာဒီတိုင်းသားမချာရန်အနေနဲ့ကတော့မချာဆွေးနွေးပွဲမှာတိုင်းသားလက်နက်ကိုင်အားလုံးပြန်ပါလာမယ်ဆိုတော့ဟိုကနာဟောပေါ့ရှေ့ပိုင်းမှာဖြစ်ခဲ့တဲ့လက်မထိုးပြီးတာတော့မထိုးပြီးတာတော့ဆိုအဲ့ဒီခေါင်းစဉ်ကတော့နည်းနည်းကြောက်တော့မှာပေါ့ဗျာမဟုတ်ရင်ဒါဟိုဘက်တည်း NC ထိုးပြီးတာမလို့ဒီဘက် NC လက်မမထိုးရသေးလို့ဆိုတဲ့ဟာတွေကလည်းရှိနေတော့ဒီလိုမျိုးစုံညီပေါ့လေအကုန်လုံးပြန်ပြီးတော့လှုပ်တဲ့ပွဲဆိုရင်တော့ဖြစ်ပို့ကောင်းပါတယ်အလားအလာကောင်းတယ်လို့ပဲကျွန်တော်မြင်ပါတယ်
ဆရာကျေးဇူးများတင်ပါတယ်ခုလို့ပြကြပေးတာ
ဟုတ်ကဲ့ပါဟုတ်ကဲ့